မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးတည်တည်တသာကျဆင်းနေတာကြောင့်စားတောက်ကုန်နဲ့ဆေးဝါးအပါအဝင်အခြေခံစားတောက်ကုန်ဈေးနှုန်းတွေအဆမတန်ထိုးတက်ကုန်ပြီးတော့ပြည်တွင်းစစ်နဲ့စီးပွားရေးကျဆင်းမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံသူနိုင်ငံသားတွေမှာကြီးမားတဲ့ခက်ခဲမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်တုန်းကလည်းမြန်မာကျပ်ငွေတန်ဖိုးကအဆမတန်ထိုးချခဲ့ပါတယ်။ပြင်ပပေါက်ဈေးအခုလအစောပိုင်းတုန်းကအမေရိကန်ဒေါ်လာ1ဒေါ်လာကိုငွေလဲနှုန်း9000ကျပ်ရှိခဲ့ရာကနေအနည်းဆုံး8500ကျပ်အထိကျဆင်းသွားတာပါ။စစ်ကောင်စီဘက်ကငွေဆက်ကူတွေကိုအစမတန်ရိုက်နှိပ်ပြီးတော့မှထုတ်ဝေနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှဒေါ်လာနဲ့လဲလှယ်တဲ့အခါမှာမြန်မာကျပ်ငွေတန်ဖိုးကတိတိတသားထိုးချသွားတာလို့ကုန်တယ်တချို့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ရိုက်တာသတင်းမှဖော်ပြပါဗျာ။နိုင်ငံသူနိုင်ငံသားတော်တော်များများကထိုင်းဘက်ငွေကိုငွေစုနေကြတယ်လို့ထိုင်းနိုင်ငံမှာနေထိုင်ပြီးတော့ငွေလဲလှယ်မှုလုပ်ငန်းကိုလုပ်ကိုင်နေတဲ့အမည်မဖော်လိုသူရဲ့ပြောဆိုချက်ကိုကိုးကားပြီးတော့လည်းဖော်ပြခဲ့ပါတယ်။လက်ရှိမှာတော့ပြည်ပမှာပေါက်နေတဲ့ငွေလဲနှုန်းက1ဒေါ်လာကို6000ကျပ်လောက်အထိပြန်ကျလာပြီးတော့ဗဟိုဘဏ်ကသတ်မှတ်ထားတဲ့တရားဝင်ငွေလဲနှုန်းကတော့မနေ့ဩဂုတ်လ20ရက်နေ့မှာ1ဒေါ်လာကို2100ဖြစ်ပေမဲ့အွန်လိုင်းမှာတော့3400ကျပ်နဲ့အယောင်းဝယ်ဖြစ်နေတယ်လို့ဆိုပါတယ်ရှင်။